မြန်မာနိုင်ငံချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ကအရသားတွေကိုပစ်ခတ်တာအပါအဝင်အကြမ်းဖက်မှုတွေတိုးလာနေတာကိုဗြိတိန်အစိုးရကသိရှိရကြောင်းနဲ့အခုလိုအရသားတွေပေါ်မှာတိုက်ခိုက်တာဟာတရားမဝင်တဲ့အပြင်တရားမျှတမှုလည်းမရှိကြောင်းရန်ကုန်ဗြိတိန်တန်ရုံးကသူ့တက်တာမှာစနေနေ့ကဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့အခုလိုကျူးလွန်မှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရား IIMM ကိုတင်ပြအသင့်ကြောင်းနဲ့ဒီလိုတင်ပြမှသာကျူးလွန်သူတွေကိုထိုက်တင်တဲ့အရေးယူမှုတွေနဲ့အပြစ်ပေးနိုင်မှာဖြစ်ကြောင်းလည်းအကြံပေးထားပါတယ်။မြန်မာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပေါ်ပြစ်ခတ်နှိမ်နင်းမှုတွေပြင်းထန်လာခဲ့တဲ့မတ်လ9ရက်ကတည်းက IIMM အကြီးအကဲနီကိုလတ်ကွန်ဂျင်းကသူတို့အဖွဲ့အစည်းနဲ့မြန်မာနိုင်ငံတွင်လူ့ခွင့်ရေးချိုးဖောက်မှုမှတ်တမ်းများစွာကိုလက်ခံရရှိထားပြီးဖြစ်ကြောင်းနဲ့တာဝန်ရှိသူတွေနိုင်ငံတကာယာစွန့်မှုကျူးလွန်နိုင်တာကိုပြန်ပြီးစဉ်းစားတဲ့အကြောင်း VOA ရဲ့သတင်းမင်းမြန်ကမှသတိပေးခဲ့တာပါမြန်မာပြည်သူတွေအနေနဲ့လူ့ခွင့်ရေးချိုးဖောက်တာခံရမယ်ဆိုရင် IIMM ကိုဆက်သွယ်နိုင်ကြောင်း IIMM ရဲ့ website မှာဖော်ပြထားပါတယ်ပထမဆုံး signal လို့ခေါ်တဲ့ phone message ပို့နိုင်တဲ့ application ကို download လုပ်ပြီးတော့ Switzerland နိုင်ငံကုတ် 47 နောက် phone number 06691128ကိုပို့ပေးဖို့ဒါမှမဟုတ် Proton Mail လိပ်စာ mountain747@protonmail.com ကို email ပေးဖို့ပြီးဆက်သွယ်နိုင်ကြောင်း IIMM အဖွဲ့ website မှာဖော်ပြထားပါတယ်